မြန်မာနိုင်ငံကအခြေအနေတွေမတည်ငြိမ်တာကြောင့်ဂျပန်မှာရောက်နေကြတဲ့မြန်မာတွေကိုဆက်လက်နေထိုင်ခွင့်ပေးဖို့ဂျပန်လူဝင်မှုကြီးကြပ်ရေးကသဘောတူလိုက်ပါတယ်။ဒီအစီအစဉ်ရမြန်မာနိုင်ငံမှာအာဏာသိမ်းခဲ့တဲ့ပြီးခဲ့တဲ့ February လဝန်ကျင်ကဂျပန်ကိုရောက်လာပြီးဗီဇာတက်တန်းကုန်သွားတဲ့မြန်မာနိုင်ငံသားတွေကိုဦးစားပေးနေနိုင်ခွင့်ရတိုးပေးဖို့လူဝင်မှုကြီးကြပ်ရေးကဆုံးဖြတ်လိုက်တာပါ။ဒီအစီအစဉ်ကိုပြီးခဲ့တဲ့နှစ်မေလကစလို့ဂျပန်လူဝင်မှုကြီးကြပ်ရေးကအရေးပေါ်အခြေအနေဖြစ်ဦးစားပေးဆောင်ရွက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လကဒီစီဇန်နဲ့မြန်မာနိုင်ငံသား4600လောက်ကိုနေထိုင်ခွင့်ရတိုးသတ်မှတ်ပေးထားပြီး6လအလုံးလုံးခွင့်ပြုထားပြီးဖြစ်ပါတယ်။အခုချမှတ်လိုက်တဲ့မူသစ်အရနေထိုင်ခွင့်ကာလကိုတစ်နှစ်အထိထပ်တိုးပေးသွားဖို့သတ်မှတ်လိုက်ပါတယ်။2021ခုနှစ်အတွင်းဂျပန်ကဒုက္ခသည်ဖြစ်အတိမတ်ပြုလက်ခံထားတဲ့မြန်မာနိုင်ငံသားကတော့32ယောက်ရှိပါသည်။ဒီအင်တာနက်2020တုန်းကတော့ဘယ်မြန်မာနိုင်ငံသားတဦးတယောက်ကိုမှဒုက္ခတဲ့အဖြစ်ဂျပန်ကလက်မခံခဲ့ပါဘူး။